ပညာရေးဥပဒေပြင်ဆင်ရေးဆွဲရေးအတွက်ငြိမ်းချမ်းစွာဆန္ဒပြနေကြတဲ့ကျောင်းသားတွေကိုလူညုံရေးတပ်ဖွဲ့ကအင်အားသုံးပြီးတော့ဖြိုခွင်းလိုက်တဲ့ပုံအမေရိကန်ပြည်ထောင်စုနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာပါတယ်။ဆန္ဒပြကျောင်းသားတွေကိုအကြမ်းဖက်ဖြိုခွင်းတဲ့အပေါ်အမေရိကန်နိုင်ငံသားရေးဌာနအပြင်အမေရိကန်လွှတ်တော်အမတ်တွေကလည်းပြင်းထန်စွာရှုံချလိုက်ပါတယ်။အလားတူကုလသမဂ္ဂနဲ့ Amnesty International နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ကြီးကလည်းစိုးရိမ်မကင်းဖြစ်တဲ့အကြောင်းအသီးသီးထုတ်ဖော်ပြောဆိုလိုက်ကြပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ပကိုးတိုင်းလေပရမ်းမြို့မှာညဉ့်ညမ်းစွာဆန္ဒပြနေကြတဲ့ပြည်မကျောင်းသားတပိတ်ကိုမြန်မာဆိုရလူညုံရေးတပ်ဖွဲ့တွေကအင်္ဂါနေ့မနေ့မှာအကြမ်းဖက်ဖြိုခွင်းလိုက်တဲ့အပေါ်နိုင်ငံတကာအသံဝိုင်းကအခုလိုတုံ့ပြန်ပြောဆိုမှုတွေထွက်ပေါ်လာတာပါဒီဖြစ်ရဟာ2010ခုနှစ်မှာတမရဦးသိန်းစင်ဦးဆောင်တဲ့အဆိုရကစတင်ခဲ့တဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေအပေါ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအသံဝိုင်းကချီးကျူးပြောဆိုမှုတွေကနေတမရဦးသိန်းစင်ရဲ့ပထမတက်တာမကုံဆုံးခင်မှာပဲနောက်ကြောင်းပြန်လဲတော့မလားဆိုပြီးတန်ဇာစိတ်နဲ့ဝေဖန်ပြောဆိုမှုတွေကိုခိုင်မာသွားစေတဲ့လောက်ရဖြစ်တဲ့ဆိုတဲ့ပြောဆိုမှုတွေလည်းအစ်စ်တပံထွက်ပေါ်လာပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်ဖြိုခွင်းခဲ့တဲ့ကိစ္စကိုပြစ်တင်ရှုတ်ချကြောင်းမြန်မာအစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားလိုက်နာဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းနိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကအင်္ဂါနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားသွားပါတယ်။
But we urge the government of Burma to respect the right of protesters to assemble peacefully as a means of expressing their views. Freedom of assembly is an important component of any democratic society. We condemn the use of force taken against peaceful protesters. We are deeply concerned by reports of violence by
police. ဆန္ဒပြသူတွေရဲ့သဘောထားအမြင်တွေကိုထောက်ဖော်ပြသရမှာလွတ်လပ်စွာစုယုံခွင့်ရှိတဲ့အခွင့်အရေးကိုမြန်မာအစိုးရအနေနဲ့လေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။လွတ်လပ်စွာစုယုံခွင့်ဟာဒီမိုကရေစီလူ့အဖွဲ့အစည်းတိုင်းမှာအရေးကြီးတဲ့ကဏ္ဍတစ်ရပ်ဖြစ်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြကြသူတွေအပေါ်အင်အားသုံးပြီးဖြိုခွဲခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကရှုံချပါတယ်။လက်ပတန်းမှာရဲနဲ့အခြားသူတွေကဆန္ဒပြသူတွေနဲ့သတင်းတောက်တွေကိုအကြမ်းဖက်ဖြိုခွဲတဲ့သတင်းတွေကြောင့်လည်းအမေရိကန်ကအလိုမဲစိုးရိမ်မကင်းဖြစ်ရပါတယ်။ဖမ်းဆီးတဲ့သတင်းတွေကြောင့်လည်းလူသွားစိုးရိမ်မကင်းဖြစ်ရပြီးအခြေအနေတွေကိုနီးကပ်စွာဆက်လက်စောင့်ကြည့်သွားမှာပါ
။ဒါအပြင်ဒီအဖြစ်အပျက်ရဲ့အသေးစိတ်တွေကိုသိရှိနိုင်ဖို့မြန်မာအစိုးရအပါအဝင်တက်ဆိုင်သူအားလုံးနဲ့ထိတွေ့ပြောဆိုနေကြောင်းလဲဂျန်ဆာကီကဆက်ပြောပါတယ
်။ And we are of course in regular contact with the government of Burma. We've repeatedly called on all parties to exercise restraint. At this point we are
မြန်မာအစိုးရနဲ့အမေရိကန်ပြည်ထောင်စုဟာပုံမှန်ဆက်သွယ်ရှိပါတယ်။အခုနေခါမှာပါဝင်ပတ်သက်နေတဲ့အုပ်စုအားလုံးတို့အနေနဲ့ထိနှိမ့်သိမ့်သိမ့်ရှိကြဖို့ကိုလည်းထပ်မံတိုက်တွန်းပါတယ်။ဒီတိုက်ခိုက်မှုဖြစ်ရတဲ့အကြောင်းရင်းအသေးစိတ်ကိုရှင်းရှင်းလင်းလင်းသိရှိနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပါဝင်ပတ်သက်နေတဲ့အုပ်စုအားလုံးတို့နဲ့နိုင်ငံတကာမဟာမိတ်တွေနဲ့လည်းဒီအကြောင်းကိုပြောဆိုနေပါဗျ။ဖမ်းဆီးခံထားရသူတွေနဲ့ဒဏ်ရာရသူတွေရဲ့အရေးအတွက်ကိုအတည်ပြုနိုင်ဖို့လည်းအမေရိကန်ပြည်ထောင်စုကကြိုးစားနေပါတယ
်။အလားတူပဲညဉ့်ညမ်းစွာဆန္ဒပြနေကြတဲ့အကြောင်းသားတွေအပါအဝင်သတင်းတောက်တွေရဟန်းတန်ဃာတော်တွေကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့လောက်ရချက်ချင်းရတံပေးဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းအမေရိကန်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Democratic Party က Joe Crowley နဲ့ Republican Party က Steve Chabot တို့ကမလ၁၀ရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေကအကြမ်းဖက်ရိုက်နှက်နေတဲ့ပုံတွေကိုတွေ့လဲရတဲ့အတွက်သူတို့အနေနဲ့အံ့ဩတုန်လှုပ်မိကြောင်းဒါဟာလွန်ခဲ့တဲ့သတင်းပတ်အတွင်းအာဏာပိုင်တွေအနေနဲ့အကြမ်းဖက်မှုတွေကိုတိုးမြှင့်လှုပ်ဆောင်လာတဲ့လို့ရလို့ယူဆလို့ရကြောင်းမြန်မာအာဏာပိုင်တွေအနေနဲ့ကျေးဇူးလူမိုက်တွေငါပြီးဆန္ဒပြသူတွေကိုဖြိုခွင်းတဲ့လုပ်ရဟာအင်မတန်ဆက်ဆုပ်ရင်ရှားပွဲကောင်းတဲ့လုပ်ရဖြစ်ကြောင်းဒီလုပ်ရတွေကြောင့်မြန်မာအစိုးရကိုအပြင်းထန်ဆုံးဝေဖန်ရှုံချကြောင်းလွတ်တော်မတ်တွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာလည်းညဉ့်ညမ်းစွာခြိတက်ဆန္ဒပြခွင့်ကိုကုလသမဂ္ဂအနေနဲ့အစဉ်တစိုက်အတိအမှန်ပြုကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကထည့်သွင်းပြောကြားသွားပါတယ်။
You know, we're obviously aware of these reports. I think the UN's and our position on upholding the freedom of expression and the freedom to demonstrate.
မနက်ညမှာဖြစ်သွားတဲ့ကိစ္စကိုကျွန်တော်တို့အနေနဲ့သိရှိထားပါတယ်။လွတ်လပ်စွာပြောဆိုခွင့်ငြိမ်းချမ်းစွာခြိတဲ့ဆန္ဒပြခွင့်စတဲ့အခြေခံလွတ်လပ်ခွင့်တွေကိုကုလသမဂ္ဂအနေနဲ့အစဉ်တစိုက်အတိအမှတ်ပြုခဲ့တယ်လို့ဒီကိစ္စမှာလည်းအဲ့ဒီအခြေခံလွတ်လပ်ခွင့်တွေရရှိရေးအတွက်ထပ်လောင်းပြီးတော့ပြောကြားလိုပါတယ်
။ Amnesty International နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ကြီးကလည်းငြိမ်းချမ်းစွာဆန္ဒပြသူတွေကိုအာဏာပိုင်တွေဘက်ကအင်အားသုံးဖြိုခွင်းခဲ့တဲ့လောက်ရဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရကြောင်းပြောခွင့်ရပုဂ္ဂိုလ် Olaf Blomqvist က VOA ကိုပြောပါတယ
် Incredibly disturbing scenes in Lebanon in Myanmar today. The police response was completely disproportionate to
ဒီမှာနိုင်ငံက Lebanon မှာဒီကနေ့ဖြစ်သွားတဲ့အဖြစ်အပျက်ဟာအင်မတန်စိတ်မချမ်းမြေ့စရာကောင်းပါတယ်
အခြေခံအဖြစ်ငင်းညံ့စွာဆန္ဒပြနေကြတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားအလွန်ကျုံတုံးကင်တွေဖြစ်ရှင်းနေတာပါရဲတွေကဆန္ဒပြကြောင်းသားတွေကိုအင်အားအလွန်ကျုံတုံးရိုက်နှက်ဖြူခွင်းတဲ့လူရဟာနိုင်ငံတော်ဥပဒေကိုချိုးဖောက်တာရောက်ပါတယ်လက်နက်မဲ့မြေကြီးပေါ်လဲကျနေသူတွေကိုရဲကရိုက်နှက်နေတဲ့ပုံတွေတွေ့ရတာလဲအင်မတန်စိတ်မချမ်းမြေ့စရာကောင်းတဲ့ဖြစ်ရပါဒီလိုရဟာလည်းနိုင်ငံတကာဥပဒေအရလူမဆန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရလို့သတ်မှတ်လို့ရပါတယ
်။ဒါ့အပြင်ငင်းကြမ်းစွာဆန္ဒပြခြင်းဟာဥပဒေချိုးဖောက်ခြင်းမဟုတ်တဲ့အတွက်ဖမ်းဆီးထားသူတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြောင်းလဲ Olaf Blomqvist ကပြောပါတယ်။တောင်းသားတပိတ်ကိုအခုလိုအကြမ်းဖက်ဖြိုခွင်းလိုက်တဲ့မြန်မာအစိုးရရဲ့လုပ်ရကိုပြစ်တင်ရှုံချကြောင်း EU ဥရောပသမဂ္ဂနဲ့ဗြိတိန်အစိုးရတို့ကလည်းကြီးညာချက်ထုတ်ပြန်ပြောကြားကြပါတယ်။ဖမ်းဆီးခံထားရသူ128ဦးရှိတယ်လို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပေမဲ့တကယ်ဖမ်းဆီးခံထားရသူအရေအတွက်ဟာတိတဲ့ပုံနိုင်နေဆိုတဲ့ပြောဆိုမှုတွေလည်းထွက်နေတာပါ။ဒါ့အပြင်တိကက်တန်ရသူဘယ်နှဦးရှိတယ်ဆိုတာအတိအကျမသိရသေးသလိုထွက်ပြေးတင်းရှောင်နေရသူလည်းအများအပြားရှိနေသေးဖြစ်ပါရခင်ဗျာ။